တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့အွန်လိုင်းလေလံမှုနဲ့လူကုန်ကူးမှုတွေကိုတားဆီးနိုင်မှုအတွက်တရုတ်မြန်မာနယ်စပ်အနီးမှာကန့်သတ်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေကြပါပြီ။အောက်တိုဘာ၁ရက်နေ့ကနေဒီနှစ်ကုန်အထိထန်းချွန်မြို့အတွင်းကိုလူနဲ့မော်တော်ယာဉ်တွေဝင်ရောက်သွားလာမှုတွေကိုကန့်သတ်ဖို့ယူနန်ပြည်နယ်အာဏာပိုင်တွေကမနေ့တုန်းကပဲပြောခဲ့ကြောင်းဆောက်ချိုင်းနာမော်နင်းပို့စ်သတင်းကဖော်ပြခဲ့ပါတယ်။အဆိုပါဆုံးဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာနေဆက်ဖြစ်ကြော်လူကုန်ကူးမှုနဲ့အွန်လိုင်းလိမ်လည်မှုလုပ်ငန်းတွေဖြစ်ပွားနိုင်ရင်ကိုရှော့ချဖို့အတွက်လူနဲ့မော်တော်ယာဉ်တွေစီးဆင်းမှုကိုခြေရာခံစီမံခန့်ခွဲဖို့ရည်ရွယ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။တရုတ်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ပြည်ပကလိမ်လည်လှည့်ပြားမှုတွေကိုတိုက်ဖျက်နိုင်မဲ့နီလန်အစ်တစ်တွေကိုရှာဖွေနေကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရကလည်းသူ့နိုင်ငံသားတွေကိုပြစ်မှတ်ထားပြီးနေဆက်ဖြစ်ကြော်ဖျားယောင်းသွေးဆောင်တဲ့ရာဇဝတ်ကိုင်းတွေကိုနှိမ်နှင်းဖို့မြန်မာနိုင်ငံကိုတောင်းဆိုထားပါတယ်။ပြီးခဲ့တဲ့လကပဲမြန်မာနိုင်ငံအခြေစိုက်စိုက်ဘာရာဇဝတ်ကိုင်းတွေကိုနှိမ်နှင်းဖို့ထိုင်းလာအိုရုနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့တရုတ်နိုင်ငံကကြေညာပြုခဲ့ပါသေးတယ်။မနေ့ကထုတ်ပြန်လိုက်တဲ့သတိပေးချက်အရအဲ့ဒီဇုံတွင်းကိုဝင်ရောက်လိုတဲ့လူတွေနဲ့ယင်းတွေကသက်ဆိုင်ရာစာရွက်စာတမ်းအနေနဲ့တကွသူတို့တွားရောက်မဲ့အကြောင်းအရာတွေကိုဒေသဆိုင်ရာအာဏာပိုင်တွေထံမှမှတ်ပုံတင်ရမှာဖြစ်ပါတယ်။ပူပေါင်းကာကွယ်ရေးနေကြားစခန်းတွေကအရာရှိတွေကလည်းဇုံအတွင်းဝင်ရောက်လာတဲ့လူတဦးချင်းစီရဲ့ယင်းတွေနဲ့မှတ်ပုံတင်တွေကိုစစ်ဆေးဖို့တာဝန်ရှိတယ်လို့အဲ့ဒီမှာဖော်ပြထားပါတယ်ရှင်။